ဘင်္ဂလားဒေ့ရှ်နိုင်ငံမှာပုံမှန်စိတ်ချလုံခြုံရတဲ့ဒီရင်းစည်းကမ်းဥပဒေတွေကိုပြဋ္ဌာန်းပေးဖို့အတွက်တနင်္လာနေ့တော့9ရက်မြောက်ဖြစ်တဲ့ဆန္ဒပြကြတဲ့ចောင်းသားတွေကိုရဲတွေကမျက်ရည်ရုပ်ဘုံတွေရာဘာကြီးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ဒါကမျိုးတော်တွေကဒီပုဂ္ဂလိကပိုင်းတက္ကသိုလ်အတော်များများရှိတဲ့ဘရှန်ဒါဟာရာအရက်မှာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုအတွင်းမှာ40ထက်မနည်းဒဏ်ရာရခဲ့ကြပြီးတော့အများစုကចောင်းသူចောင်းသားတွေဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ခရီးတဲ့အရင်ရအောင်လို့အပြိုင်မောင်းကြတဲ့ဘတ်စကားနှစ်ဆင်းကြောင့်ចောင်းသားနှစ်ယောက်တေဆုံးခဲ့ရပြီးတဲ့နောက်လမ်းသွားလမ်းလာတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေပုံပေါ်ကောင်းမွန်တဲ့ရင်းစည်းကမ်းဥပဒေတွေကိုပြဋ္ဌာန်းပေးဖို့အတွက်ចောင်းသားတွေစောင့်ဆိုဆန္ဒပြနေတာပါ။ចောင်းသားဆန္ဒပြမှုတွေရပ်သွားစေဖို့ကြိုးစားတဲ့အနေနဲ့ Bangladesh Cabinet အဖွဲ့ကစီကမ်းမဲ့မောင်းလို့ရင်တိုင်းတေဆုံးမှုဖြစ်လို့ရှိရင်ရင်မောင်းကိုအမြင့်ဆုံးထောင်ဒဏ်၃နှစ်တတ်မှတ်ထားတာကို၅နှစ်အဖြစ်တိုးမြှင့်ချမှတ်ဖို့အတွက်တနင်္လာနေ့တုန်းကအတည်ပြုခဲ့ပါတယ်ရှင်။